ကမ္ဘာကြီးမှာကိုဗစ်ကပ်ရောဂါဖြစ်ပွားမှုကအလွန်အမင်းအန္တရာယ်ဆိုးရွားတဲ့အဆင့်ကိုရောက်နေပြီလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO အကြီးအကဲ Tedros Adhanom Ghebreyesus ကမနေ့ပေါ်တူးနေ့ကပြောပါတယ်။ဒါဟာတကမ္ဘာလုံးမှာကာကွယ်ဆေးရရှိမှုမညီမမျှဖြစ်တဲ့အတွက်ကြောင့်ကိုဗစ်ကပ်ရောဂါမျိုးဗီဇပြောင်းပို့သည့်ဟာအဆက်မပြတ်ပြန့်ပွားနေတာလို့လည်းသူကပြောပါတယ်။တချို့နိုင်ငံတွေဟာကာကွယ်ဆေးထိုးတဲ့နှုံးတွေမြင်မာပြီးနောက်ထပ်အာမြင့်ထိုးဖို့အတွက်တောင်စီစဉ်နိုင်ကြတဲ့အတွက်လူအချင်းချင်းသတ်မှတ်အကွာအဝေးတွေကိုပယ်ဖျက်နိုင်ကြတယ်လို့ဂျနီဗာမှာရှိတဲ့ WHO ဌာနချုပ်ကနေသူကပြောပါတယ်။ဒါပေမဲ့လည်းကာကွယ်ဆေးရရှိနိုင်မှုဟာတုံ့လောက်စရာကောင်းလောက်အောင်ညီမျှမှုမရှိတဲ့အတွက်ကိုဗစ်ကပ်ရောဂါမျိုးဗီဇပြောင်းပို့သည့်ကူးစက်မှုတွေဟာကမ္ဘာဒေသတိုင်းမှာစိုးစိုးဝါးဝါးဖြစ်နေတယ်လို့လည်းသူကဆိုပါတယ်။အာရှအာဖရိကနဲ့လက်တင်အမေရိကနိုင်ငံတွေမှာအောက်ဆီဂျင်တိုးလောင်အိုးတွေမလုံမလောက်ဖြစ်ရတာကုသရေးအပိုင်းမှာအားနည်းရတာတွေဟာအများအပြားသေဆုံးရခြင်းရဲ့အဓိကအကြောင်းရင်းဖြစ်တယ်လို့လည်းသူကပြောပါတယ်။တကမ္ဘာလုံးမှာကိုဗစ်ကပ်ရောဂါကြောင့်မကြာသေးခင်ကလူပေါင်း၄သန်းလောက်သေဆုံးခဲ့ရပြီးနိုင်ငံအများစုဟာလည်းသူတို့နိုင်ငံလူဦးရေအတွက်ကာကွယ်ဆေးလုံလောက်ရရှိဖို့ကြိုးစားနေကြတယ်လို့လည်းဆိုပါတယ်ခင်ဗျာ။